ဒူရီနိုင်ငံမှာလှုပ်ခဲ့တဲ့ပြင်းအားမြင့်အလင်းကြောင့်တည်ဆင်းသူအနည်းဆုံး38ဦးရှိလာပြီဖြစ်ပြီးတနင်္ဂနွေနေ့မှာတော့အပြိုပြက်ပုံအောက်မှာအသက်ရှင်ကျန်နေနိုင်သူတွေကိုကယ်ဆယ်ရေးသမားတွေကဆက်လက်ရှာဖွေနေပါတယ်။အေးခဲနေတဲ့ရာသီဥတုအောက်မှာကယ်ဆယ်ရေးသမား4000လီးပါးကတူရကီအရှိတ်ဘက်အီလာစစ်မြို့မှာအပြိုပြက်ပုံတွေကိုစက်ပစ္စည်းတွေတုံးပြီးဖယ်ရှားရှင်းလင်းရင်းကြောက်ဆုံးသူတွေကိုရှာဖွေနေတာပါ။တောက်ကြညာကတူရကီနိုင်ငံအရှိချမ်းမှာ 6.8 ပြင်းအားရှိတဲ့ငလင်လူလောက်ကတ်ခဲ့ပါတယ်။အခုချိန်ထိတော့အကျိုးပြက်ပုံအောက်ကလူ45ယောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီထဲမှာအသက်35နှစ်အရွယ်မိခင်တဦးနဲ့သူ့ရဲ့သမီးအသက်2နှစ်အရွယ်တို့ကိုကယ်ထုတ်ခဲ့တာကိုရုပ်သံကပြသခဲ့ပါတယ်။ငလင်ကြောင့်ဥယျာဉ်မဲ့သွားသူတွေကိုတတ်နိုင်တဲ့လောက်အမြန်ဆုံးအင်းအစားထိုးဆောက်ပေးမယ်လို့သမ္မတကကတိပေးထားပါတယ်။